Welcome to the Voice of America in Burmese.
mingla mane khema thora shin ya shin american bureau washington dc myo do voa american tan ye 2022 khu ne january la 10 ye ni tinin la ni mane khin season ni ko myama san no chain mane 6 lai kan ni 9 nai thi line to meter 3249 line lam meter 190 du kan ni dai yai thau lwin ni ba bi shin ရရှိမြရှင်လန်းချမ်းမြေချပါစေရှင်ကျမသင်ကြည်ထိုက်ပါဒီမနေ့ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါလေ
မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးမှာပါယူကရိန်းမှာရုရှားကတန့်ရန်အလုံးရန်ချထားတာနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားတို့တနင်္လာနေ့ဂျနီဗာမှာဆွေးနွေးကြမှာဖြစ်ပါတယ်နယူးယောက်မှာတိုက်ခန်းမိလောင်တဲ့အတွက်လူ19ဦးသေဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားကရန်ဂျာဒုက္ခအသက်ဆက်ခံမှာတော့မြောင်နဲ့မိကြောင့်အင်ဂျီ1200လောက်ပျက်စီးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်သိနေတိုင်
းကောင်းပါပြီရှင်ချင်းပြည်နယ်ကံပက်လက်ကစစ်တပ်စခန်းတွင်မှအချင်းချင်းပစ်ခတ်တာကြောင့်စစ်တပ်ရရှိ3ဦးသေဆုံးခဲ့ပါတယ်။ကရင်ပြည်နယ်ဘက်မှာတော့စစ်ကောင်စီရဲ့လက်နက်ကြီးတန်းကြောင့်ဒေသခံတချို့ဒဏ်ရာရခဲ့ပါတယ်
။ကော့ကရီဘက်မှာလည်းအဲလက်နက်ကြီးနဲ့ပြလို့ရွာသားတွေ2000ကျော်လောက်ပေါ့နော်စစ်ဆောင်နေရတယ်။အဲစစ်ဆောင်နေရတယ်နောက်ပြီးတော့လက်နက်ကြီးနဲ့ပြလို့ရွာသား800လောက်လည်းအဲချစ်ရတဲ့ရောကြောင့်အဲ့ဒီအချိန်ကြီးရောဒီဘက်ကသူကြီးကလည်းအခုချိန်ထိအပြည့်ရုံးရဲ့ဒီ
မကြခင်မှာနားဆင်ဆရာပါမယ်ရှင်။ကဘာတလွားဒုက္ခသည်များဆရာသတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒီနောက်မှာတော့ကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေထဲကသုတထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ဆရာပါမယ်ရှင်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင
်။ယူကရိန်းနိုင်ငံမှာရုရှားကတန့်ရန်အလုံးရင်းနဲ့ချထားတာနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့အနောက်နိုင်ငံတွေဘက်ကလုံခြုံရေးဆိုင်ရာအာမခံမှုတွေပေးဖို့တောင်းဆိုနေတဲ့ရုရှားနဲ့အမေရိကန်တို့ရဲ့ဆွေးနွေးပွဲကိုတနင်္လာနေ့ဂျန်နဗာမှာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမတိုင်ခင်တနင်္ဂနွေနေ့ကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်တာဝန်ရှိသူတွေဘက်ကမျှော်လင့်ချက်တိတ်မထားကြတာတွေ့ရပါတယ်။အမေရိကန်ကာကွယ်ဝန်ကြီးအန်တိုနီဘလင်ကင်ကတိုးတက်မှုရှိလာဖို့အတွက်ခက်ခဲပေမဲ့ရုရှားရဲ့စိုးရိမ်မှုတွေကိုနားထောင်မှာဖြစ်တယ်လို့အမေရိကန်ဘက်ကစိုးရိမ်မှုကိုလည်းရုရှားကနားထောင်ရမယ်လို့ပြောပါတယ်။ရုရှားဒုတိယကာကွယ်ဝန်ကြီးဆာဂေးရိုက်ဂေကော့ဖ်ကလည်းနှစ်ဖက်ဆွေးနွေးမှုဟာတကြိမ်တည်းနဲ့ချက်ချင်းအဆုံးသတ်သွားနိုင်တယ်လို့အနောက်စုနိုင်ငံတွေကလုံခြုံရေးအာမခံချက်ပေးဖို့အတွက်ရုရှားရဲ့တောင်းဆိုမှုကိုအမေရိကန်ရဲ့ PR တွေကြောင့်တော့အလျှော့ပေးမှာမဟုတ်ကြောင်းပြောဆိုချက်ကိုကိုးကားပြီးရုရှားအစိုးရသတင်းမှာဖော်ပြပါတယ်ယူကရိန်းအရှိနေဆက်တကြောမှာရုရှားကဆင့်ရ3000လောက်ချထားတာဖြစ်ပြီးဒါဟာယူကရိန်းကိုဝင်သိမ်းဖို့အတွက်ပြင်နေတာလို့အမေရိကန်စီးရဲအကဲခတ်တွေကတုံ့တက်ပေမဲ့ရုရှားကတော့မဟုတ်ကြောင်းညှင်းဆိုနေတာပါရုရှားအမေရိကန်ရဲ့ဆွေးနွေးပွဲကိုဂျနီဗာမှာတနင်္လာနေ့ကျင်းပမှာဖြစ်ပြီးဗုဒ္ဓဘူးနေ့မှာတော့ Brussels မှာရုရှားနဲ့ NATO တို့ဆွေးနွေးပွဲနောက်ချက်တပြိုင်နက်မှာတော့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့နဲ့ Vienna မှာဆက်ပြီးဆွေးနွေးဖို့ရှိပါတယ်
ကာဇစ်စတန်နိုင်ငံတွင်ဒေသအလုံးမှာအခြေအနေတွေတည်ငြိမ်လာနေပြီလို့ကာဇစ်စတန်မရာတိုကာယက်ဖ်ယုံကတနင်္ဂနွေနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်တပတ်ကြာလာတဲ့စူပူအောင်ကြားမှုအတွင်ဆန္ဒပြသူတွေကိုကြိုတင်သတိပေးစရာမလိုပဲပြစ်ခတ်နိုင်တယ်လို့တမရာကရုတ်တံကတဆင့်လုံခြုံရေးတပ်တွေကိုအမိန့်ပေးခဲ့တာပါသတင်းတပတ်နှိမ်နှင်းမှုအတွင်ဆန္ဒပြသူ26ဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်18ဦးလည်းသေဆုံးခဲ့ပါတယ်လူပေါင်း 9,800 ကိုဖမ်းဆီးထားတယ်လို့တမရာယုံကစည်ရင်းထုတ်ပြန်ပါရယ်အဲ့ဒီတည်းမှာနိုင်ငံသားအများပြပါဝင်တယ်လို့ကြေညာချက်ကဆိုပါတယ်အခြေအနေတွေကိုထိမ့်သိမ်းနိုင်ဖို့ရုရှားတပ်တွေစနေနေ့ကထားရောက်လာတာပါစနေနေ့တုန်းကအယ်မာတီတမျိုးလုံးတိတ်ဆိတ်နေခဲ့ပြီးမြို့လေကောင်ရင်ပင်ကိုချင်းကပ်ဝင်ရောက်မှဆိုးတဲ့အတွက်လုံခြုံရေးတပ်တွေက6လန့်ပြစ်ခတ်တာမျိုးရှိပါတယ်ကာဇစ်စတန်မှာရင်တက်မှုကြောင့်အဲ့ဒီဒေသမှာရှိနေတဲ့အမေရိကန်အစိုးရဝန်ထမ်းနဲ့မိသားစုဝင်တွေမိမိသဘောနဲ့ပြန်ချင်းရင်ပြန်နိုင်ကြောင်းခွင့်ပြုထားပါတယ်ခင်ဗျာ
ဆူဇန်မာတနင်းရင်းတွေကထောင်နဲ့ချီရဲ့အစိုးရဆန်းကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်သားတွေကမြေရုံဘုံတွေမူးမြစ်စေတဲ့ဘုံတွေနဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အတွက်ဆန္ဒပြသူတူတည်ဆုံးခဲ့ရတယ်လို့ဆူဇန်ဆောင်ဝန်များအဖွဲ့ကပြောပါတယ်။တည်ဆုံးသူကအမျိုးသားတူဖြစ်ပြီးရဲတွေပြစ်လိုက်တဲ့မြေရုံဘုံထဲတဲ့အိမ်လေးဘင်းမှာထိမှန်တည်ဆုံးခဲ့ရတာကြောင့်အခုဆိုဆူဇန်မာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးတည်ဆုံးရတဲ့ဆန္ဒပြတဲ့အရသာ62ဦးရှိပြီလို့ဆရာဝန်များအဖွဲ့ကပြောပါတယ်။ဒါပြင်ဒဏ်ရာဆန္ဒပြသူတွေကိုကုသပေးနေတဲ့ဆေးရုံဆေးခန်းတွေကိုစစ်တပ်ကထပ်တလဲလဲဝင်ရောက်စီးနင်းနေတဲ့ပြင်ဆေးဝန်ထမ်းတွေကိုပါတိုက်ခိုက်နေတယ်လို့လည်းပြောပါတယ်။ဒ ထောင်ကိုနှစ်ထောင်နှစ်ဆယ်ကိုမှာသမရဟောင်းအိုမန်အယ်ဘာရှောဖြုတ်ချပြီးစစ်ဖက်နဲ့ရက်ဖက်တွဲအုပ်ချုပ်နေရာကနေအောက်တိုဘာ၂၅ရက်မှာအာနာတင်းကျတဲ့စစ်ကောင်းဆောင်အဘယ်ဖက်တာအယ်ဘာဟမ်ကိုလူလူကကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဂျန်နရီ၂ရက်မှာတော့စစ်တပ်အာနာတင်းပြီးဖမ်းဆီးထိန်းတဲ့နေရာကပြန်လွှတ်ပြီးရာထူးပြန်ပေးထားတဲ့ဝန်ကြီးချုပ်
အဗ်ဒူလ်ဟမ်ဒ်ကစစ်ဘုတ်ချုပ်ကြီးတွေနဲ့ဒီမိုကရေစီလူလားသူတွေကြားအောင်မြင်နိုင်မပေးနိုင်တဲ့အတွက်နှုတ်ထွက်ကြောင်းပြောပါတယ်။ခုလသမဂ္ဂကတော့ဆူဒန်ပြည်ထောင်စုဖြည့်ရှင်ကြိုးစားရနေတဲ့စစ်ကောင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့တခြားအဖွဲ့အစည်းအားလုံးဆွေးနွေးပွဲမှာပါဝင်ဖို့အတွက်စနေနေ့မှာပဲဖိတ်ခေါ်ခဲ့ပါတယ်။စစ်တကအာနာတိန်းနာတဲ့မာလီနိုင်ငံမှာရွေး တင်းငွေနေမှာသဘောတူဆုံးဖြတ်လိုက်ပါတယ်။လာမယ့်ဖေဖော်ဝါရီလတဲ့ရွေးကောက်ပွဲကျင်းပဖို့ကနဦးသဘောတူထားပေမဲ့2025ခုဒီဇင်ဘာလတဲ့ကြာမှကျင်းပလို့ကြောင်းမာလီနိုင်ငံအသွင်ကူးပြောင်းရေးအဖွဲ့ကကန့်လန့်လာတာကို ECOWAS နိုင်ငံခေါင်းဆောင်တွေကြားဝိုင်းဝန်းဆွေးနွေးပြီးတဲ့နောက်ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။အခုလိုရွေးကောက်ပွဲရဲ့ရွှေဆိုင်လိုတဲ့အစည်းအဝေးဟာတရားမဝင်အာဏာသိမ်းစစ်အစိုးရကမာလီပြည်သူတွေကိုတစားကန်လှုပ်ထားတာလိုရာကြောင့်ဖြစ်တယ်လို့ ECOWAS ဒေသဆိုင်ရာအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။မာလီနိုင်ငံအပေါ်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေထဲမှာချက်ချင်းအကျိုးသက်ရောက်လာမှာကမာလီကိုဝင်ထွက်နေတဲ့နေဆကိတ်နဲ့လေကြောင်းနယ်နိမိတ်တွေကိုပိတ်ဆို့ထားရေးဖြစ်ပါတယ်။အရေးပေါ်မဟုတ်တဲ့ငွေကြေးလွှဲပြောင်းမှုတွေကိုလည်းရပ်ဆိုင်းထားဖို့ပောင်းဝင်ပါတယ်။ECOWAS အဖွဲ့ဝင်နိုင်ငံတွေကဗန်ဒီမှာအပ်ထားတဲ့မာလီနိုင်ငံပိုင်ငွေကြေးကိုလည်းထုတ်ယူသုံးစွဲခွင့်ရမှာမဟုတ်ဘူးလို့အဖွဲ့ဝင်15နိုင်ငံနဲ့ဖွဲ့စည်းထားတဲ့ ECOWAS ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကရန်ဂျာဒုက္ခသည်စခန်းမှာတနင်္ဂနွေနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်ဒုက္ခသည်9000ကျော်နေရာဆုံးရှုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။မီးဟာဒုက္ခသည်စခန်းအမှတ်16မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးဝါရိုင်ထူပြီးတပ်ပလင်မိုးထားတဲ့နေအလုံးပေါင်း1200လောက်မီးလောင်ကျွမ်းခဲ့ရတယ်လို့ဒုက္ခသည်စခန်းလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ညနေ 4:40 လောက်မှာဆက်လောင်တဲ့မိကို 6:00 ခွဲလောက်မှာနှိမ့်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များဆိုင်ရာတာဝန်ခံမိုဟာမက်ရှမ်ဆုဒူဇာကတော့အရေးပေါ်လုပ်သားတွေကမိနှိမ့်သက်ပေးခဲ့တာဖြစ်ပြီးဆက်လောင်ကျွမ်းတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ပြောပါတယ်။မနစ်ကမတ်လဒုက္ခသည်စခန်းမိလောင်မှုတုန်းကတော့လူ15ဦးသေဆုံးရတယ်လို့လူ9000လောက်အိုးအိမ်နဲ့ဖြစ်ခဲ့ရတာပါ။ဒုက္ခသည်စခန်းမှာမိလောင်မှုခဏခဏဖြစ်ပေါ်ပေမဲ့မိဘအန်ဒီယာကာဝေးပစ္စည်းတွေမရှိဘူးလို့လည်းဒုက္ခသည်သူကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းစခန်းနောက်တစ်ခုမှရှိတဲ့ဒုက္ခသည်တွေအတွက်ဖွင့်ထားတဲ့ COVID ရောဂါကုသရေးဗဟိုဌာနမီးလောင်ပေမဲ့အသေးပြောက်တော့မရှိခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံဘက်ကလာတဲ့ Ranger 8သိန်းခွဲလောက်ရှိနေတာဖြစ်ပြီး Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေစီစစ်ပြီးပြန်လည်ခံမယ်လို့ပြောပါတယ်။ဒါပေမဲ့အခုချိန်ထိတော့အကောင့်ထဲမပေါ်နိုင်သေးပါဘူး
။နယူးယောက်မြို့ကတိုက်ခန်းတွေအဆောက်အုံကြီးတစ်ခုကိုတနင်္ဂနွေနေ့ကမီးလောင်ကျွမ်းခဲ့ရမှာလူ19ဦးသေဆုံးပြီးအဲ့ဒီထဲမှာကလေးငယ်9ဦးပါဝင်တယ်လို့မိသားဌာနကပြောပါတယ်။မကြသေးတဲ့ငါကဖြစ်ပွားခဲ့တဲ့မီးလောင်ကျွမ်းမှုတွေထဲမှာအဆိုးဝါးဆုံးတစ်ခုအဖြစ်မိသားဌာနကသတ်မှတ်ပါတယ်။နယူးယောက်တိုက်ခန်းမီးကြောက်လူ60ကျော်ဒဏ်ရာပြီး73ဦးကတော့ဆေးရုံပေါ်မှာအရေးပေါ်အခြေအနေကုသနေရပါတယ်။သူတို့တဲကအများစုဟာမိခိုးကြောက်အသက်ရှူကျက်တဲ့ဝေဒနာကိုအပြင်းထန်ခံစားရတယ်လို့နယူးယောက်မိသားဌာန FDNY အကြီးအကဲဒန်နီယယ်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နယူးယောက်မြို့ Bronx အရက်ကနှစ်ဆောင်ပိုင်းတိုက်ခန်းတွင်းမှာမီးလောင်ကျွမ်းတဲ့ဒီမီးကိုမိသားသမား200လောက်နဲ့ငြိမ်းသက်ခဲ့ရတယ်လို့ဆိုပါတယ်။ဒီမီးဟာရှူမီးလို့မယူဆရပါပဲ။ဘာကြောင့်လောင်ကျွမ်းမှုဖြစ်ခဲ့တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။
ကူးစက်များဗီဇာပြောင်း Omicron COVID ပိုးတဲ့ကြောင့်ကမ္ဘာတစ်လုံးကူးစက်မှုတွေတိုးနေချိန်မှာအိန္ဒိယမှာတော့တနင်္ဂနွေတည်းထဲမှာလူပေါင်း1000ခွဲကျော်ကူးစက်လာတဲ့အတွက်ပြည်내အစိုးရအများပြားကကန့်သတ်မှုအဖြစ်တွေကိုချမှတ်နေကြပါတယ်။
COVID ဘာရာ आदमी को तो पहले बचना है जरूर बिजनेस में एक
क्षति है कयो का जाओ सोशल मुरे सिने बे में कुसा मु तई ने कोरोना वायरस कुसा म खन आओ कोको कावे या मा फि भी असुआ ये कोविड कयो का सन कंतत मु रे को लक खान बा रे लो सिबवा ये लोंगन शिन लु का ब्यो दवा रा बा इंडिया ए चंदा सोंग पी ने फिते महाराष्ट्र पी ने मा ती एटिन कुसा तु 4000 जो सि गरे का चांग ने टक तो द्वे को February 15 ရက်နေ့ထိပိတ်ထားတာဖြစ်ပြီးအခုကူးစက်မှုတိုးလာတဲ့အတွက်ရေကူးကန်တွေအားကစားရုံတွေကိုပါတနင်္လာနေ့ကစပိတ်တော်မှာဖြစ်ကြောင်းကြေညာပါတယ်။ဒါပြင်အလုတ်ခွင်မှာအလုတ်သမားထက်ဝက်သားရုံတက်ခွင့်ရှိပြီးကာဝစီအပြည့်ထိုးထားသူတွေကိုသာလာခွင့်ပြုဖို့လည်းညွှန်ကြားထားပါတယ်
။တရုတ်နိုင်ငံကအစာပြိုးဆောင်ရွက်နေတဲ့ OBOR ခေတ်သစ်ပိုလမ်းမစီမံကိန်းမှာတိရိလင်္ကာနိုင်ငံနဲ့ပတ်သက်တဲ့အပိုင်းကိုအများဆုံးအကောင့်တွေပေါ်ဆောင်ရွက်စီရေးအတွက်တရုတ်နိုင်ငံသားဤဝန်ကြီးဝမ်းဤဟာတနင်္ဂနွေနေ့ကသီရိလင်္ကာတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်။တရုတ်ရဲ့ချင်းငွေနဲ့အခြေခံလိုအပ်ချက်တွေတည်ဆောက်နေတဲ့သီရိလင်္ကာနိုင်ငံဟာနိုင်ငံသားအရန်ငွေကြေးနှဲပါမှုနဲ့အကျွေးထောင်ချောက်တဲကနေပြန်ယုံထဖို့ကြိုးပမ်းနေခြင်းဖြစ်ပါတယ်။မစ္စတာဝမ်းဤဟာသူခီးစဉ်အတွင်းသီရိလင်္ကာသမ္မတဂိုတာဘာယာရာဂျာပက္ဆာဝန်ကြီးချုပ်မဟင်ဒါရာဂျာပက္ဆာတို့နဲ့တွေ့ဆုံပါတယ်။သီရိလင်္ကာနိုင်ငံမှာနိုင်ငံသားအရန်ငွေဒေါ်လာ 1.6 ဘီလီယံအထိကျဆင်းနေပြီး2022ခုနှစ်တည်းသီရိလင်္ကာရဲ့ကျွေးမိကဒေါ်လာ9ဘီလီယံကျော်တိရှိလာမှာဖြစ်ပါတယ်။အဲ့ဒီထဲမှာဇန်နဝါရီလတည်းပြန်ပေးရမယ့်ဒေါ်လာတန်900တန်းငွေကြေးစာချုပ်နဲ့ဇူလိုင်လတည်းပြန်ပေးရမယ့်10ဘီလီယံအကျွေးတွေပါဝင်နေပါတယ်။သီရိလင်္ကာနိုင်ငံတောင်ပိုင်းဟမ်ဘန်ပူတာမှာပင်လယ်စိတ်ကမ်းတစ်ခုလေရင်ကွင်းတစ်ခုနဲ့နိုင်ငံပတ်လမ်းလမ်းမရှိကြီးတစ်ခုတည်ဆောက်ဖို့ရှိပြီးအဲ့ဒီစီမံကိန်းတွေကနေဝင်ငွေပြန်ရမယ့်အခြေအနေမရှိပါဘူး။သီရိလင်္ကာနိုင်ငံဟာဒေဝါလီခံနေပြီလို့ Point Pedro Institute သူတွေသည်စာဘာနန်တန်ကပြောကြပါတယ်ခင်ဗျာ
ထိတ်ထရောက်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံထုတ်လွှင့်ချက်တွေကိုတော့ကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ချင်းပြည်နယ်ကံပက်လက်မြို့အခြေဆိုင်တဲ့စစ်ကောင်စီတပ်ဖွဲ့ဝင်အချင်းချင်းကြားစနေနေ့ကပြစ်ခတ်မှုဖြစ်ခဲ့ပြီးအရာရှိ3ဦးသေဆုံးသွားတယ်ဆိုတာကိုစစ်ကောင်စီဘက်ကအတည်ပြုပါတယ်။မတူပီမြို့နယ်အတွင်းစစ်တပ်ကဖမ်းဆီးသွားတဲ့ရွာသားတွေအနက်10ဦးရဲ့အလောင်းကိုလည်းတင်းငွေနေမှာပြန်တွေ့ရတယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF ကပြောပါတယ်။ချင်းပြည်နယ်ဘက်ကသတင်းရန်ကုန်ကပေးပို့လာပါတယ်။ကိုသားညွန်ဦးပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ကံပက်လက်မြို့အတွင်းမှာတပ်ဆွဲထားတဲ့တပ်ထဲမှာဒီမနက်ပိုင်းကပြစ်ခတ်မှုဖြစ်ခဲ့လို့အရာရှိ3ဦးသေဆုံးသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ်
ကံပက်လက်မှာမနေ့က10နာရီကွာ17နာရီတောင်ပါအဲ့မှာရှိတဲ့စစ်တီတူကအဲ့စစ်တီကတော့စစ်စင်ရေးမှာသူပေါင်းရခဲ့တဲ့ဒေသတစ်ခုညာပတ်တည်းသူ့ကိုစစ်ဆေးနေတာရှိတယ်အဲ့စစ်ဆေးနေတဲ့စစ်တီကပဲအဲ့မှာပြစ်ခတ်တဲ့ချိန်တွေတော့ဖြစ်ပွားခဲ့တယ်အဲ့မှာအရာရှိတူတော့ပြေးသွားတာတော့ရှိပါတယ
်ကံပက်လက်မြို့ကတူကတော့တည်ဆုံသွားတဲ့အရာရှိအလောင်းကိုဒီမနေ့မှာပဲရဟယင်နဲ့တည်ဆောင်သွားတယ်လို့ဆိုပါတယ်
ကြည့်ကြောင်းမှာနေတဲ့စစ်သားတွေနဲ့ရန်အောင်စစ်တီမှာနေတဲ့စစ်သားတွေအဲ့လိုရန်ဖြစ်ကြတဲ့တိုက်ကြတယ်လို့ကြည့်ကြတယ်လို့တရင်ကထွက်တယ်ဒီမှာ၄ယောက်တို့ကြားတယ်သူတို့ကဝိတကြုံချက်ချင်းနေကားနဲ့ချက်ချင်းနေအဖွဲ့ကြီးကပြန်ပို့တာသူတို့ရဲ့လုံးအင်းဟဲ့ကိုတော့ဒီမှာမဟုတ်တယ်တဲ့ဒီအရာရှိရောက်ကိုပဲလေဟဲလီကော်ပတာနဲ့ပြန်ပေးသွားတာ
တပ်ဖွဲ့အတွင်းမှာအထက်အောက်မကြည့်တယ်လို့မနေ့ကပြစ်ခတ်မှုဖြစ်ပွားတာလို့မြို့ကတွေကတော့ပြောပါတယ်ကံပက်လက်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေဟာစတင်ကြောင်းစီးပွားရေးဘဏ်မြို့နယ်အုပ်ချုပ်ရေးယုံမြို့နယ်အန်ဒီယုံတို့မှာတပ်ဆွဲထားကြတာပါကံပက်လက်မြို့မှာဒဇမလဇန်တုံးကလေးကစပြီးတော့စစ်ကောင်စီတပ်နဲ့ကံပက်လက်ကာကွယ်ရေးအဖွဲ့ CDF ကံပက်လက်တို့ကြားတိုက်ပွဲဖြစ်ပွားနေတာပါချင်းပြည်နယ်မတူပီမြို့နယ်ထဲမှာတော့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့တုန်းကမတူပီမြို့နယ်ကီလုံနဲ့လုံလော်ရွာကြားမှာစစ်ကောင်စီတပ်နဲ့မတူပီ PDF တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်အဲ့ဒီစီးရီးတင်းမာမှုတွေတွင်ခီးသွွားရွာသားအတော်များများကိုစစ်ကောင်စီဘက်ကဖမ်းဆီးတာခံခဲ့ရတယ်လို့မတူပီ PDF တာဝန်ရှိသူကပြောပါတယ်ဒီကနေ့မနေ့ပိုင်းမှာတော့အဖမ်းဆီးခံရသူတွေရဲ့အလောင်း10လောင်းတွေ့ရှိခဲ့ရတယ်လို့မတူဘီ PDF တာဝန်ရှိသူတွေကဆိုပါတယ
်10လောင်းတွေ့ပြီပေါ့နော်ကျွန်တော်တို့အဲ့ဒီသူတို့စီဆုံးတဲ့သူတွေရဲ့ရွာတွေကိုကြီးအချက်လက်တွေတော့ကျွန်တော်တို့လိုက်နေတော့မှအနည်းဆက်ဆုံးကတော့ကျွန်တော်တို့ငလိုင်တို့ဒီလုံးတို့လုံလော်တို့ကြီးရွာတွေလည်းပြပါပါတယ်ခင်ဗ
ျစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့တည်ဆုံသွားသူတွေဟာတိုက်ပွဲအတွင်းတည်ဆုံသွားတဲ့ CDF အဖွဲ့ဝင်ဖြစ်ပြီးတော့တိုက်ပွဲအတွင်းဆက်လက်ပစ္စည်းတွေတင်စီရရှိခဲ့တာလို့အခုလိုပြောပါတယ်
အော
ရက်နေ့မှာတော့အဲ့မတူဘီပြက်မှာတော့ရှိတယ်မတူဘီရဲ့မြောက်ဖွဲ့မီတာပေါင်း2000ဆိုတော့အဲ့မှာအချမ်းပဲ10ဦးနဲ့ပြက်ခတ်မှုဖြစ်တယ်သူတို့အနောက်မြောက်ဖက်ဆောက်ပါတယ်သူတို့စီကအလောင်းဒါကရလိုက်တာရှိတယ်ပြင်ပနတ်ထောက်လည်းမီးရရှိတယ်သူတို့စီးလာတယ်ဆိုင်ကယ်ရေးစီးရရှိတာရှိတယ်အဲ့ဖြစ်စဉ်လည်းရှိတယ်
တဆုံသူတွေဟာ CDF အဖွဲ့ဝင်မဟုတ်ဘဲနဲ့ခီးသွွားရွာသွားတွေဖြစ်တယ်လို့မတူဘီ PDF တာဝန်ရှိသူတူကတော့ညှင်းဆိုပါတယ
်ကျွန်တော် CDF တပ်ဖွဲ့ဝင်တွေတရားမမပါပါဘူးခင်ဗျဒါစစ်ကောင်စီရဲ့လေညာထွက်သူတက်ပါဒါကျွန်တော်တို့ခြေရွာတွေမှာနေထိုင်နေတဲ့ခီးသွွားလာနေတဲ့ပြည်သူတွေဖြစ်ပါတယ်ခင်ဗျ
တပ်ပွဲကာလအတွင်းကီလုံလုံးလော်ရွာကိုခီးသွွားနေတဲ့ပြည်သူ9ဦးထက်မနည်းကိုစစ်တပ်ကဖမ်းသွားတယ်လို့မတူဘီ CDF ပြည်ညာရေးတာဝန်ရှိသူကဇန်နဝါရီလ9ရက်နေ့ကတည်းက view ကိုပြောခဲ့မှုပါတယ်စစ်တပ်ကနေအာဏာထိမ်းသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်လအတွင်းချစ်လူမျိုး163ကိုစစ်ကောင်စီတပ်ကတပ်ဖြတ်ခဲ့တယ်လို့ချင်းရအဖွဲ့ချုပ် ICA ကဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။လက်ရှိမတူဘီမျိုးနယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်တပ်ဖွဲ့တို့ကြားစစ်အရထိတ်တက်ရင်ဆိုင်နေစေပဲလို့မတူဘီ PDF တာဝန်ရှိသူတူကလည်းပြောပါတယ်ခင်ဗျာ
။ကိုသားညို့ပြောပြပေးခဲ့တာပါရှင်။ခင်ပြည်နယ်ဘက်ကတိုက်ပွဲတွေအခြေအနေကိုဆက်ပြီးတော့တင်ပြပါမယ်။ကရင်အမျိုးသားအစည်းအရုံးထင်းချုံရမြဝတီခရိုင်နဲ့ဒူပလာယာခရိုင်တဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေပျောက်ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စစ်ကောင်စီဘက်ကကရင်ချေးရွာဒီအပေါ်လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေချေးရွာတွေမှာစခန်းချတာတွေကြောင့်ဒေသခံတွေနေရက်မပြန်ရဲဖြစ်နေကြသလိုကော့ဂရိတ်အနီးကချေးရွာတွေလက်နက်ကြီးချီချရောက်ပြီးကြီးရွာသား၈ဦးထက်မနည်းထိခိုက်ဒဏ်ရာရထားပါတယ်ဒီသတင်းကိုတော့ VOE သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်ကရင်မျိုးသားအစည်းအရုံးတပ်မ6ထိန်းချုပ်ရမြဝတီခရိုင်နဲ့ဒူပလာယာခရိုင်ထဲမှာတော့ပျောက်ကြားတိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းနေ့စဉ်လက်နက်ကြီးနဲ့ပစ်နေတာကြောင့်တောင်ရင်မြစ်တလျှောက်မြန်မာဘက်ချမ်းမှာပုံခုနေတဲ့ဒေသခံတွေနေရက်မပြန်ရဲကြသေးတာထောင်ကနန်းနဲ့ရှိနေပါသေးတယ်ဒူပလာယာခရိုင်ကော့ဂရိတ်မြို့နယ်ဘက်မှာတော့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံ2000ထက်မနည်းထွက်ပြေးနေရပြီးကျေးရွာသား10ဦးခန့်ဒဏ်ရာရခဲ့တယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါဗျ
။မင်းလက်ပံရွာနောက်လူကြီးသူလေးနောက်တီမေဝါကီပေါ့နော်။အဲတချို့နေရာတော့လီကီကောအဲ့ဒီကနေပြောဆစ်ဆောင်တဲ့သူတွေကဒီမက်ကော့ဗင်းတရက်ပတ်ဘက်ဒီပလူကြီးတံကြီးကမှာအခုချိန်လေးရှိနေသေးရပေါ့နော်။သူတို့အားလုံးစုစုပေါင်းအဲ့တမှာ1950ပတ်ဝန်းကျင်လောက်ရှိနေသေးတယ်။ကော့ဂရိတ်ဘက်မှာလည်းလက်နက်ကြီးနဲ့ပြလို့ရွာသားတွေ2000ကျော်လောက်ပေါ့နော်စစ်ဆောင်နေရတယ်။အဲစစ်ဆောင်နေရတယ်နောက်ပြီးတော့လက်နက်ကြီးနဲ့ပြလို့ရွာသား800လောက်လည်းထိခိုက်တင်ရအောင်အဲ့ဒီအချိန်ကြီးရောက်ဒီကကတူကြီးကလည်းအခုချိန်ထိပြန်လို့မရသေးဘူးပေါ့။သူတို့တွေကပြန်လို့ဟိုမရဘူးအဓိကအဖြစ်ဘလူးလေးဘလူးကြီးတီမီရော်ကီရွာကကတူကြီးပေါ့။ဆိုတော့အဓိကအဖြစ်သူတို့ရွာတွေမှာစစ်တပ်ကစခန်းထိုင်ထားတယ်ပေါ့နော်စခန်းထိုင်ထားတဲ့သူတို့ကပြန်လို့မရသေးဘူးပြန်လို့လည်းမရသေးဘူးအခုချိန်ကြီးသူတို့ကမရှိနေဘူးတဲ့
ဒူပလိုက်ယာခရိုင်ကော့ဂရိတ်မြို့အနီးတစ်ဝိုက်ကကျေးရွာတွေဖြစ်တဲ့မြို့ဟောင်းကော့နွဲ့အန်ဂလော်ရွာတစ်ကုံကျက်စလစ်ကုံဒရန်ကူးရေလဲကျွန်းစတဲ့ကျေးရွာတွေကစစ်ဘေးရှောင်2000လောက်ကတော့နေဆက်တွေကိုမရောက်ပဲနီးစက်ရတောတောင်တွေထဲမှာပဲပေါအောင်နေထိုင်နေရပါတယ်ဇန်နဝါရီလ9ရက်နေ့ညကကော့ဂရိတ်မြို့အနီးအာရှလမ်းမှာလောင်စာစီကားတစ်စီးကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကပျောက်ကြားပစ်ခတ်မှုလုပ်ခဲ့ပါတယ်။ဇန်နဝါရီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကော့ဂရိတ်မြို့အနီးကကျေးရွာတွေကိုပစ်ခတ်ခဲ့တာကြောင့်ကျေးရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ပြီးထွက်ပြေးနေရတယ်လို့လည်းကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့အတူပျောက်ကြားတိုက်နေတဲ့ပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးကလည်းပြောပြပါဗျာ။အဲ
ဒီကျွန်တော်တို့လေးဘူးကန်တက်ကတက်ဆွေးတဲ့နေရာနေဘူးကန်ကိုခေါ်တက်ဆွေးတဲ့နေရာရဲ့ဟိုခလာရ69ကနေရောရဲ့120နဲ့ရန်တန်းပြစ်တာပေါ့နော်ရွာသားတွေထိခိုက်တယ်လို့သိရတယ်။ဟုတ်ကဲ့ဒီနေ့အဲ့ဒါကိုချိရဲ့ရွာတွေရွာတွေကဆစ်ကြီးတွေတော့များလာတယ်။အဲ့ဒီရွာတွေဒီကွန်နွဲအုပ်စုပေါ့ကွန်နွဲအုပ်စုကြီးရွာတွေအဲ့မှာရှိတဲ့ကမိုင်ကုန်းတို့အန်ဖန်ကြီးတို့အဲ့ဒီရွာတွေအကုန်လုံးဆက်ပြေးနေရတယ်
ဇန်နဝါရီလ10ရက်နေ့ကစစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးတွေကကော့ဂရိတ်တောင်ပိုင်းမြို့ဟောင်းရွာဘက်ကိုကြားရောက်ပောက်ကွဲခဲ့ပြီးဘုံကြီးကျောင်းတစ်ကျောင်းနဲ့လူနေအိမ်3လုံးထိမှန်ပြီးပျက်စီးခဲ့ရတယ်လို့အရက်သားတည်သူ10ဦးဒဏ်ရာရရှိခဲ့တယ်လို့လည်းစစ်ဘေးရှောင်နေသူတွေကိုအကူအညီပေးနေသူတွေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကရင်ပြည်နယ်မြဝတီခရိုင်တဲက၄ကေကောမြို့တက်တဲကိုစစ်ကောင်စီတပ်တွေကဝင်ရောက်ခဲ့ပြီးလွှတ်တော်အမတ်9ဦးနဲ့အကြမ်းမဖက် CDN လုံနေတဲ့ဝန်ထမ်းတွေအပါအဝင်လူ20ကျော်ကိုဖမ်းဆီးသွားခဲ့တာကြောင့်ဒ ဒီမှာလာစံငါးရည်နေကစပြီးကရင်မျိုးသားလွတ်မြောက်ရေးတက်ကရင်မျိုးသားကာကွယ်ရေးတက်ပြည်သူကာကွယ်ရေးတက်တင်တဲ့တိုက်ပွဲတွေဖြစ်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဗုံးကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်2000ထက်မနည်းဟာတောထောင်နေတဲ့မှာကိုတောင်ရင်းမြစ်အနီးမှာကိုထိုင်းနိုင်ငံဘက်ကတပ်ပြေးခေါ်လုပ်
င်မာတွေကိုဆက်ပြီးတော့တင်ပြပါမယ်။အာဖဂန်ဒုက္ခသည်တွေကိုမှတ်ပုံတင်ဆင်သွင်းပြီးသူတို့ရဲ့ခံစားခွင့်တွေနဲ့အကာအကွယ်ပေးရေးအတွက်အတိအမှတ်ပြုကပ်ပြားတွေထုတ်ပေးရေးပါကစ္စတန်ဘက်ကလက်နက်ကြီးဆောင်ရွက်ခဲ့တဲ့စီမံကိန်းပြီးဆုံးသွားပါပြီ။ဂျီနီဗာကနေ VOA အတွက်လီဆာရှလိုင်းပေးပို့ထားတဲ့သတင်းဆောင်မကိုနားဆင်ပါရှင်။ကုလသမဂ္ဂဒုက္ခသည်များဆက်ရာအေဂျင်စီ UNHCR ရဲ့အထောက်ပံ့နဲ့ပါကစ္စတန်ဆိုးရရဲ့စီမံကိန်းကို AB လလယ်ပိုင်းမှာစတင်ခဲ့တာပါ။မှတ်ပုံတင်စီမံကိန်းနဲ့အာဖဂန်ဒုက္ခသည်1.4သန်းလောက်ရဲ့အချက်လက်တွေကိုဆန်းစစ်နိုင်ခဲ့ပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်ဆင်းနှစ်တာအတွင်းပါကစ္စတန်တွင်းကဒုက္ခသည်တွေရဲ့အခြေအနေကိုပထမဆုံးအကျေပြန်ဆုံးစစ်ဆေးနိုင်ခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေကိုတရားဝင်အသိမှတ်ပြုပြီးလူသားချင်းစာနာမှုအကူအညီတွေနဲ့တခြားသောခံစားခွင့်တွေရရှိစေမဲ့အသည့်အမှတ်ပြုကတ်တွေထုတ်ပေးတာဖြစ်တယ်လို့ UNHCR ပြောခွင့်ရဘာဘာဘဲလော့ချ်ကပြောပါတယ
်။ The new identity cards are essential protection tool for our
Afghan ဒုက္ခသည်တွေကိုကာကွယ်ပေးရေးအတွက်အခုအသည့်အမှတ်ပြုကပ်ပြားသည့်တွေကအရေးပါတဲ့စွမ်းအချက်ဖြစ်ပါတယ်။ကျန်းမာရေးနဲ့ပညာရေးခံစားခွင့်တွေဗဏ္ဍာရေးဝန်ဆောင်မှုတွေရရှိမှာပိုပြီးမြန်ဆန်ပေးခွင့်မှုရှိစေပါတယ်။ဒီလိုဆောင်မှုဟာဆိုရင်အာဖဂန်ဒုက္ခသည်တွေအတွက်အထူးတလဲကာကွယ်ပေးဖို့လိုအပ်ချက်တွေကိုလည်းဖော်ထုတ်နိုင်တဲ့အခွင့်အရေးလည်းဖြစ်ပါတယ်
။အော်ဂေါလာအတွင်းမှာတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းပါကစ္စတန်ကိုထွက်ပြေးလာတဲ့အာဖဂန်ဒုက္ခသည်3သိန်းကျော်ရှိကြောင်း UNHCR ကပြောဆိုထားပါတယ်။နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာပြီးဌာနေပြန်ပို့ခံရနိုင်တဲ့အာဖဂန်ဒုက္ခသည်တွေရဲ့အခြေအနေဟာမရေမရာဖြစ်နေတာပါ။အာဖဂန်နစ္စတန်ဟာကမ္ဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအခက်အခဲအဆိုးရွားဆုံးကြုံတွေ့ရတဲ့နိုင်ငံတစ်ခုဖြစ်လာနေကြောင်းလဲကုလသမဂ္ဂကသတိပေးထားပါတယ်။လူဦးရေရဲ့ထက်ဝက်ကျော်ဖြစ်တဲ့လူပေါင်း24.4သန်းဟာအရေးပေါ်အသက်ကယ်လူသားချင်းစာနာမှုအကူအညီတွေလွတ်နေကြောင်းလဲပြောဆိုထားပါတယ်။နိုင်ငံတွင်းမှာပဲအိုးအိမ်ဆွန့်ထွက်ပြေးရသူအာဖဂန်ကုသန်းကျော်ရှိပြီးအချိန်တိုအတွင်းအိမ်ပြန်နိုင်မဲ့အခြေအနေကလည်းသိမ့်မရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းပါကစ္စတန်နိုင်ငံတဝမ်းမှာဒုက္ခသည်စီးဆင်းရေးနေရာ40ကျော်စီစဉ်ဆောင်ရွက်ခဲ့ကြောင်းဝေးလံခေါင်တည်တဲ့ဒေသတွေမှာနေထိုင်ကြတဲ့အာဖဂန်ဒုက္ခသည်တွေကလည်းဒုက္ခသည်စီးဆင်းရေးကားတွေနဲ့ရှာဖွေခဲ့ကြောင်းယူနိတ်စီယာပြောခွင့်ရဘလော့ချ်ကပြောပါတယ်။အာဖဂန်ဒုက္ခသည်တွေကိုစီးစစ်ဆင်းသွင်းရတဲ့ရည်ရွယ်ချက်ကိုရှင်းပြတဲ့လူလူကြားသတင်းဖြန့်ဝေတာကိုလည်းဆောင်ရွက်ခဲ့ပြီးဒီလိုလုပ်ခဲ့တာကြောင့်ဒုက္ခသည်စီးစစ်ဆင်းသွင်းတဲ့လုပ်ငန်းစဉ်မှာအများအပြားပါဝင်ခဲ့ကြတယ်လို့လည်းသူကပြောပါတယ်
။ Among them there were 200,000 children under the age of 5 who were registered.
ဒီထဲမှာဒုက္ခသည်မိဘရဲ့အတူဆင်းသွင်းရတဲ့25နှစ်ယောက်ကလေးငယ်2000ရှိပါတယ်။အခုချိန်ထိဒုက္ခသည်အသိမပြု Smart Card 9000ကျော်ထုတ်ပေးခဲ့ပြီဖြစ်ပါတယ်။ကျန်တဲ့ကတ်တွေကတော့2022ခုနှစ်အစောပိုင်းမှာထုတ်လုပ်ဖြန့်ဝေပေးမှဖြစ်ပါတယ်။ဒီကတ်ပြားတွေက2023ခုနှစ်ဇွန်လ30ရက်နေ့ထိတက်တန်းရှိပါတယ်။
အာဖဂန်ဒုက္ခသည်တွေကိုထောက်ပံ့ရေးနဲ့ကာကွယ်ပေးရေးလုပ်ငန်းစဉ်တစ်ခုလည်းဖြစ်ပါတယ်လို့ပြောခွင့်ရဘလော့ချ်ကပြောပါတယ်။ဒုက္ခသည်တွေရဲ့အကြောင်းအသေးစိတ်အချက်လက်တွေပိုပြီးစုဆောင်းရရှိမှုဟာဆိုရင်အစိုးရအတွက်ရောအကူအညီပေးရေးအဖွဲ့တွေအတွက်ပါဒုက္ခသည်တွေအတွက်ပိုပြီးသင့်တော်ကောင်းမွန်တဲ့အထောက်အပံ့တွေပေးအပ်နိုင်စေမှာဖြစ်ကြောင်းလည်းသူကပြောပါတယ်။အာဖဂန်နစ္စတန်မှာအခြေအနေတွေတိုးတက်ကောင်းမွန်လာတဲ့အချိန်ရောက်ရင်ထာနေပြန့်ဖို့ဆုံးဖြတ်တဲ့ဒုက္ခသည်တွေကိုကူညီထောက်ပံ့နိုင်ရည်အတွက်လည်းအထောက်အကူဖြစ်စေမယ်လို့ UNHCR ပြောခွင့်ရကပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုကိုရောက်ရှိလာကြတဲ့ဒုက္ခသည်တွေအခြေအနေကိုဆက်ပြီးတော့တင်ပြပေးပါမယ်။အမေရိကန်ကိုရောက်လာသူဒုက္ခသည်တော်များများဟာအလုတ်ကန်ရဖို့ကြွန့်ကျင်တဲ့အရေးအသွေးအားနည်းတတ်ကြပါတယ်။ဒီလိုလူတွေအလုတ်ကန်ရရင်တစ်ဖက်တစ်လမ်းကဂျိုးပန်းတဲ့အနေနဲ့ရှီကာဂိုမြို့မှာဆယ်ကျော်သက်ရွယ်မိန်းကလေးတစ်ယောက်ကဒေသခံအကူအညီပေးရေးအဖွဲ့အစည်းတွေနဲ့အတူဒုက္ခသည်တွေကိုဆက်ချုပ်သင်တန်းပေးပြီးတော့ကူညီပေးနေပါတယ်။ဒီအကြောင်း VOA သတင်းတောက်ခူဆွန်ခန်ရဲ့သတင်းဆောင်ပါကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်။
So this is another
ဒါကလက်ဖြားပွားဒီဇိုင်းအမျိုးသမီးအိမ်ကြီးနောက်တစ်မျိုးပါနင်းနေတော့တွန့်ကျင်းနေပါကျမကတော့အယောင်နှုတ်တွေကိုပဲရွေးထားတယ်နွေဦးရသည်အတွက်ပိုးပြီးတင့်တော်တဲ့ fashion လို့ထင်ပါတယ်လေပင်ပေါက်ကလည်းခြေပြီးတရိကံပုံပါ
ชิคาโกမြို့ကအမှုပညာကျောင်းစင်အသက်18နှစ်အရွယ်ညူရင်းခန်းဟာအင်ဂျီဒီဇိုင်းနဲ့အထည်ချုပ်လုပ်ငန်းမှာနှစ်မြုပ်ထားသူပါ
I'm in sophomore year I took up fashion merchandising
အထည်ချုပ်ကျောင်းသူဘဝဒုတိယနှစ်ကစပြီးအဝတ်အစား fashion design ပညာကိုသင်ယူခဲ့ပါတယ်ပြီးတော့အမှုပညာကျောင်းမှာ fashion design ဘာသာရပ်ကိုဆက်ပြီးလေ့လာခဲ့တာပါဒီပညာကျောင်း fashion လုပ်ငန်းကိုပို့ပြီးတော့ဆရာထက်ထန်လာပါတယ်
စိတ်ဆန္ဒပြင်းပြတဲ့အတိုင်း2019ခုနှစ်မှာပဲ All Sorts ဆိုတဲ့အဝတ်အထည်ကုမ္ပဏီတစ်ခုကိုစတင်တည်ထောင်ခဲ့ပြီးချီကာဂိုမြို့ရောက်ဒုက္ခသည်အမျိုးသမီးတွေဝင်ငွေရရေးဒေသခံပရဟိတအဖွဲ့အစည်းတွေနဲ့လက်တွဲကူညီခဲ့တာပါ
All Sorts our mission is
ကျမရဲ့ All Sorts ကုမ္ပဏီရဲ့ရည်ရွယ်ချက်ကတော့ American ပြည်ထောင်စုကိုရောက်လာကြတဲ့ဒုက္ခသည်အမျိုးသမီးတွေသူတို့ရဲ့မိသားစုတွေအတွက်ရေရှည်ဝင်ငွေရနိုင်မှုဖြစ်ပါတယ်အဲ့ဒီကသူတို့ကိုဒီအဝတ်ထည်ဒီဇိုင်းချုပ်လုပ်တဲ့တန်တန်းပေးနေတာပ
ါသူရဲ့ All Sorts ကုမ္ပဏီအနေနဲ့ Chicago မြို့အခြေစိုက်ဒုက္ခသည်များကုညီရေးအဖွဲ့ ICN အနေနဲ့ပူးပေါင်းပြီးအမျိုးသမီးဒုက္ခသည်တွေအတွက်အပတ်စဉ်တိုင်းဆက်ချုပ်တန်တန်းတွေပေးနေပါတယ်အဲ့ဒီဒုက္ခသည်အမျိုးသမီးတွေကလည်းမိသားစုအိမ်သားတွေနေစဉ်အသုံးပြုကြတဲ့မိဖို့ကြောင့်မှအသုံးပြုတဲ့ဟင်းချင်ရင်ဝတ်တဲ့အဝတ်တွေလက်ခုတွေသပွဲကင်းတွေဟင်းပကံတွေတင်တဲ့အဝတ်တွေနဲ့တခြားအဝတ်အထည်တွေကိုလည်းချုပ်တက်အောင်လေးလာသင်ယူကြပါတယ်အဲ့ဒီလိုချုပ်ပြီးနောက်ရက်ွက်ဈေးမှာရောင်းချကာသူတို့ကိုလောက်အားကငွေ All Sorts ကုမ္ပဏီကပေးတယ်လို့ website မှာလည်းတင်ပေးထားပါတယ်အဲ့ဒီလိုရောင်းရတာကိုဆက်လက်လှုပ်ဆောင်ပြီးတော့ရရှိလာတဲ့ငွေကြေးတွေကိုတင်နန်းအစီအစဉ်အတွက်ပြန်လည်ရင်းနှီးမြှုပ်နှံပေးထားပါတယ်။တချို့ဒုက္ခသည်အမျိုးသမီးတွေဟာတင်နန်းအစီအစဉ်ပြီးစီးသွားလို့အထည်အမှားတွေရပြီးအိမ်ကနေတောင်ချုပ်ပေးနေကြပါတယ်။ချီကာဂိုမြို့အခြေစိုက်ဒုက္ခသည်များကူညီရေးအဖွဲ့ ICNA အနေနဲ့လည်းအဲ့ဒီအမျိုးသမီးတွေကိုအဝတ်အထည်ထုတ်လုပ်တဲ့လုပ်ငန်းတွေမှာအချိန်ပြည့်အလုပ်ရအောင်အကူအညီပေးခဲ့တယ်လို့ဒါရိုက်တာအတဲရကတ်စမီကပြောပါတယ်။
I connect them with that organization.
သူကအထက်ချုပ်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီး interview တွေလုပ်ပေးခဲ့ပါတယ်။ကံကောင်းစွာပဲကျမတို့တင်နန်းပေးခဲ့သူတွေကတချို့အဲ့ဒီနေရာတွေမှာအလုပ်ရကြပါတယ်။ဒါဟာနှစ်ဦးနှစ်ဖက်အောင်မြင်မှုလို့ထင်ပါတယ်။ကျမတို့တင်နန်းကဒုက္ခသည်အမျိုးသမီးတွေအဲ့ဒီလိုမျိုးအောင်မြင်မှုတွေရတော့ဝမ်းသာတာပေါ့ရှင်။
တင်နန်းတက်ထားကြသူတွေကအများစုဟာသူတို့လောက်အတွက်ဘဝမှာပထမဆုံးအချိန်ဝင်ငွေကူတော့ရရှိခဲ့ကြပါတယ်။ဘယ်ဒီဟာအဒီလေးဆိုရင်မိုရိုကိုနိုင်ငံကနေ2018ခုနှစ်ကအမေရိကန်နိုင်ငံကိုရောက်ရှိခဲ့ပြီးမနစ်ကဆက်ချုပ်တင်နန်းတက်ခဲ့ပါတယ်။ခင်မွန်းတဲ့ဆုံးပြီးနောက်ကြံရှိတဲ့ကလေး3ယောက်ကိုသူ့ကိုယ်ပိုင်ဝင်ဝင်နဲ့တောင်ထောက်ပံ့နိုင်နေပါပြီ။သူဟာအခုဆိုရင်ဒေသဆိုင်ရာလူမှုရေးအဖွဲ့အစည်းတစ်ခုမှအလုပ်လုပ်ရင်းနဲ့မိဖို့ကြောင့်အချက်ပြုတ်လုပ်သူတွေအတွက်ယူနီဖောင်းတွေချုပ်ပေးနေရပါတယ်။သူ့ကိုဒီလိုတင်နန်းတက်ထားရတာပျော်သလားလို့မေးတော့သိပ်ပျော်ပါတယ်လို့ဖြေပါတယ်
။ Are you happy that you took this class?
Yeah, this is very happy.
အခုမြင်ရတဲ့တင်နန်းမှာတင်နန်းသူ6ဦးရှိပြီးသူတို့ထဲကတယောက်ကတော့မြန်မာနိုင်ငံကလာတဲ့ဒေါ်ခင်ခင်သေးဖြစ်ပါတယ်။သူကဆက်ချုပ်နီးနာတွေနဲ့ဒီဇိုင်းအသစ်တွေကိုသင်ယူနေပါတယ်။သူ့နိုင်ငံကဒုက္ခသည်အမျိုးသမီးတွေကိုလည်းဒီတင်နန်းနဲ့ပတ်သက်ပြီးထောက်ခံပြောဆိုပါတယ
်။ Yeah, good program. I like it.
ဒီလိုအခြေအနေတွေပေါ်မှာချီကာဂိုမြို့အခြေစိုက်ဒုက္ခသည်များကူညီရေးအဖွဲ့ ICNA ရဲ့ဒါရိုက်တာကဂုဏ်ယူပြောဆိုလေးရှိပါတယ်။
And I think it definitely
tomorrow ain't lo tin nan pay lite de twet tharo ha ko 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 yong chi mu ti saung nai de lo tin mar de tharo ha ko a ko ko nai ne so de sait khon a ri to bwa la ba de tharo a ni ne ko a ko ko zin nai mar de
afghanistan nai nga ma taliban apwe a na pyain le ya shi ke pi de naw american ko yauk shi la ja de doukha theri a twet a ku nyi pe nai bu le pyin sin ni ba de ICNA director kasami ka do လာမဲ့ဆက်ချုပ်တင်နန်းတွေမှာအာဖဂန်အမျိုးသမီးတွေပါဝင်တက်ရောက်ဖို့ဆက်သွယ်လာလိမ့်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဝါဒအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲကတုတထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်မှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုနဲ့မြန်မာအကြောင်းပြည်သွင်းနိုင်ငံဆွေးနွေးတင်ပြထားပြီးမိုင်းချင်းနိုင်ကူညီတင်ဆက်ထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေအသွင်ကူးပြောင်းရေးကာလတရားမျှတမှုအကြောင်းကိုတင်ပြပေးချင်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါအတွင်ကူပြောင်းရေးကာလတရားမျှတမှု Transitional Justice လို့ဆိုလိုက်ရင်အမျိုးသားပြန်လည်တည်မြောက်ရေး National Reconciliation အတွက်အဟံတားဖြစ်မယ်လို့မြင်တတ်ကြတာဟာမြန်မာနိုင်ငံမှာမှမဟုတ်ပဲကမ္ဘာမှာလည်းရှိကြတာပါပဲတကယ်တော့တရားမျှတမှုဟာအမျိုးသားပြန်လည်တည်မြောက်ရေးအတွက်အခြေခံလိုအပ်ချက်ဖြစ်နေတယ်ဆိုတာကိုမမြင်ကြလို့အခုလိုပြောကြတာလို့ယူဆပါတယ်လို့ဆရာမမတ်တီတာစံချောင်းက2019ခုနှစ်ဖေဖော်ဝါရီလထုတ်ခရီးနာမဲ့ကစင်းမှာဖော်ပြခဲ့တယ်ဂဒီပါကားလိပ်သစ်ဖွင့်နိုင်ဖို့လိုအပ်နေတဲ့တရားမျှတမှုဆိုတဲ့ဆောင်းပါးအစမှာရေးသားထားပါတယ်ဒါဆိုရင်အသွင်ကူးပြောင်းရေးကာလတရားမျှတမှု Transitional Justice ဆိုတာဘာလဲလေ့လာကြည့်ရအောင်ပါအသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုတာအတိတ်ကပဋိပက္ခတွေအတွင်းမှာအကြမ်းဖက်ရက်စက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်လူခွင့်ရချိုးဖောက်မှုတွေကြောင့်ထိခိုက်ခံစားရသူတွေကိုကုစားပေးနိုင်ဖို့နဲ့နိုင်ငံရေးအသွင်ကူးပြောင်းရေးမှာကောင်းမွန်တဲ့ဖြစ်စဉ်တွေဖန်တီးပေးနိုင်ဖို့ချင်းကပ်တဲ့နည်းလမ်းပဲဖြစ်ပါတယ်
။ Transitional Justice ဆိုတဲ့ဝေါ်ဟာရဟာဒုတိယကမ္ဘာစစ်ကြီးပြီးတဲ့ကာလမှာဥရောပမှာပေါ်ပေါက်ခဲ့တဲ့အပြစ်ပြဆိုင်ရာစစ်ခုံရုံးဖြစ်တဲ့ဂျာမနီနိုင်ငံကနူရင်ဘတ်တရားရုံးနဲ့အာရှအရှေ့ပြားဂျပန်နိုင်ငံကတိုကျိုတရားမျှတမှုတရားရုံးတွေကနေထွက်ပေါ်လာခဲ့တယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုဟာ1980ကာလတဝိုက်မှာပိုးပြီးအချိန်ရတွင်ကျလာတာကိုတွေ့ရပါတယ်။1980နဲ့1980ပြည့်ကာလတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုဟာရာဇဝတ်ကျူးလွန်သူတွေကိုတရားမျှတမှုအတွက်ဥပဒေအရအပြစ်ပေးရေးယူရေးနဲ့လူခွင့်ရေးမြင့်တင်ရေးတို့အတွက်ဦးတည်ဆောင်ရွက်ခဲ့တာကိုတွေ့ကြရမှာပါ။ဒါပေမဲ့1980နောက်ပိုင်းနဲ့1990အစောပိုင်းကာလတွေမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သဘောတရားဟာပြောင်းလဲလာတာကိုတွေ့ရပါတယ်။နိုင်ငံရေးအသွင်ကူးပြောင်းမှုတည်ငြိမ်ရေးအတွက် Transitional Justice ကိုထည့်သွင်းစဉ်းစားလာတာကိုတွေ့ရမှာဖြစ်ပါတယ်။အမှန်တကယ်တော့ Transitional Justice သဘောတရားဟာကျွလွန်ခဲ့သူတွေအနေနဲ့အမြင်မှန်ရပြီးသူတို့လုပ်ရက်တွေအတွက်ဝန်ခံတောင်းပန်မယ်ဆိုရင်သက်တာခွင့်ကြေအေးခွင့်ရနိုင်တဲ့အခွင့်အလမ်းတွေလည်းရှိပါတယ
်။နောက်ပိုင်းမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုလုပ်ငန်းစဉ်မှာအမှန်တရားဖော်ထုတ်ရေးကော်မရှင် True Commission တွေပေါ်ပေါက်လာပါတယ်။အမှန်တရားဖော်ထုတ်ရေးကော်မရှင်ဆိုတာကတော့အတိတ်ကာလမှာကျူးလွန်ခဲ့တဲ့အကြမ်းဖက်မှုလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာစုံစမ်းပြီးတွေးကြည့်ချက်တွေကိုမှတ်တမ်းတင်ဖို့ကျူးလွန်ခြင်းခံရသူတွေကိုကုစားဖို့နဲ့နောက်တစ်ကြိမ်အဖြစ်ဆိုးတွေမကြုံရလေအောင်အကာအကွယ်ပေးနိုင်ဖို့အကြံပြုချက်တွေထုတ်ပြန်ပေးဖို့ရည်ရွယ်ပါတယ်။1983မှာအာဂျင်တီးနာ1990မှာချီလီ1995မှာတောင်အာဖရိကနိုင်ငံတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သင်္ကေတအဖြစ်အမှန်တရားဖော်ထုတ်ရေးကော်မရှင်တွေပေါ်ပေါက်လာတာဟာထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့အဓိကရည်ရွယ်ချက်ကတော့လူခွင့်ရေးချိုးဖောက်ခံရလို့နာကျင်ထိခိုက်ခံစားရသူတွေရဲ့ဂုဏ်သိက္ခာကိုအတိမတ်ပြုပေးဖို့နဲ့ပြန်လည်ကုစားပေးဖို့ကျူးလွန်သူတွေကိုဖော်ထုတ်အေးအေးယူဖို့နဲ့နောက်တစ်ကြိမ်လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ပွားရလေအောင်အကာအကွယ်ပေးဖို့ဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုချင်းကပ်တဲ့ပုံစံတွေကတော့တနိုင်ငံနဲ့တနိုင်ငံမတူညီကြပါဘူး။ရေဘူးအားဖြင့်ကတော့ အဓိကတာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားဥပဒေအရအပြစ်ပေးတာအပြစ်မှန်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်တဲ့အမှန်တရားဖော်ထုတ်ရေးဖြစ်စဉ်ထိခိုက်နစ်နာသူတွေကိုပြန်လည်ကုစားတာရော်ကြီးပေးတာဒီစီစဉ်မှာတော့တဦးချင်းဒါမှမဟုတ်အစုအဖွဲ့လိုက်ကိုပစ္စည်းငွေကြေးပေးရတာတွေအောင်းမေဘွယ်အခမ်းအနားတွေလုပ်ပေးပြီးအသိမှတ်ပြုတာတွေတင်ရိုးညွန်းနှန်းတွေမှာထဲသွင်းရေးဆွဲပြီးကလေးတွေလူငယ်တွေကိုလေ့လာစေတဲ့အစီအစဉ်တွေပါဝင်ပါတယ်
။ကျမတို့မြန်မာနိုင်ငံမှာလည်း2010ပြည့်နှစ်မှာစစ်အုပ်ချုပ်ရေးကနေဒီမိုကရေစီစနစ်စီကူးပြောင်းတဲ့အသွင်ကူးပြောင်းရေးတရက်စတင်ခဲ့တယ်လို့ဆိုနိုင်ပါတယ်။2015ရွေးကောက်ပွဲအနိုင်ရပြီးအစိုးရဖြစ်လာတဲ့ NLD လက်ထက်မှာဒေါက်ဆန်းစုကြည်ဦးဆောင်ပြီးအမျိုးသားပြန်လည်ရင်ကြားစီရေးကိုဖော်ဆောင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအမျိုးသားရင်ကြားစီရေးလမ်းစဉ်မှာအသွင်ကူးပြောင်းရေးကာလတရားမျှတရေးဆောင်ရွက်ချက်ကိုတော့မတွေ့ရပါဘူး။ဒါကြောင့်လည်းမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာမပြည့်စုံဘူးလို့ဝေဖန်ခဲ့တာတွေရှိခဲ့ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုဟာလိုအပ်ပါသလား။အရေးကြီးသလားဆိုတာကိုပန်မြန်မာအဖွဲ့စတင်တီထောင်သူတဦးလည်းဖြစ်ပန်အင်တာနက်ရှင်နယ်အဖွဲ့ကြီးရဲ့အကျဉ်းချစာရေးဆရာများကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့စာရေးဆရာမမတ်တီတာစန်းချောင်းကအခုလိုပြောပါဗျာ
ခစ်တခင်းနဲ့တခင်းစနစ်တစ်ခုနဲ့တစ်ခုအဲ့ဒီလိုကူးပြောင်းတဲ့အခါလေးမှာဂျာကာလာတရားမျှတမှုဆိုတာလူကိုလိုအပ်ပါတယ်ဘာလို့လဲဆိုတော့ဘဲခစ်ဘဲစနစ်မှာမဆိုတရားမျှတမှုကင်းမဲ့တဲ့အခိုက်အတန့်တွေအဖြစ်ပြက်ပြီးအများကြီးရှိခဲ့ကြပါတယ်အဲ့ဒီလိုရှိခဲ့တဲ့အရာတွေကိုတရားမျှတမှုပြန်လည်ဆောင်ကျင်းပေးနိုင်မှုမရှိဘူးဆိုရင်တော့နောက်လာနောက်သားမျိုးဆက်တွေအဖို့အဲ့ဒီဖြစ်ခဲ့တဲ့အရာတွေဒီကအတိုင်းနောက်ထပ်အမှားတွေကိုကျူးလွန်ဖို့အခွင့်အရေးကျူးလွန်ရင်လည်းဘာမှမဖြစ်ဘူးဆိုတဲ့အသည့်တွေနှွေးဖွာသွားနိုင်ပါတယ်အဲ့ဒီတော့ကြောင့်မလို့ဂျာကာလာတရားမျှတမှုဆိုတာအမတန်မှအရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ
်မြန်မာနိုင်ငံမှာ1962 1988 2021တွေမှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်စစ်အုပ်ချုပ်ရေးနဲ့ဆက်အာဏာရှင်တွေအောက်မှာတိုင်းရင်းသားပြည်သူတွေဟာနှစ်ပေါင်းများစွာလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ခံစားခဲ့ကြရပါတယ်သူတို့လက်အောက်မှာနိုင်ငံရေးသမားတွေဟာဖမ်းဆီးနှိပ်စက်တပ်ဖြတ်ထောင်သွင်းအကျဉ်းချတာတွေခံခဲ့ကြရပါတယ်မိသားစုတွေဘဝပြတ်ခဲ့ကြရပါတယ်နိုင်ငံကလည်းဖွံ့ဖြိုးမှုနောက်ကျပညာရေးကျန်းမာရေးအခြေအနေတွေဟာလည်းနှိမ့်ကျခဲ့ရပါတယ်ဒါပေမဲ့နိုင်ငံနဲ့လူမျိုးကိုဒုက္ခပင်လယ်ဝေစေခဲ့တဲ့စစ်ဘိုလ်ချုပ်ကြီးတွေဟာသူတို့ရဲ့လုံရက်တွေအတွက်တစ်ချိန်တစ်ခါမျှဝန်ခံခဲ့တာတောင်းပန်ခဲ့တာမျိုးမရှိခဲ့သလိုသူတို့ကျူးလွန်ခဲ့တဲ့အပြစ်တွေအတွက်လည်းအပြစ်ပေးအရေးယူခံရတာမျိုးတွေမရှိခဲ့ကြပါဘူး။ဒါကြောင့်ဒီတစ်ကြိမ်အသွင်ကူးပြောင်းရေးမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှု Transitional Justice အမှန်တကယ်လိုအပ်လို့နေပါပြီ။ဒါမှသာတည်ငြိမ်တဲ့ငြိမ်းချမ်းတဲ့ရည်ချေခံတဲ့အသွင်ကူးပြောင်းရေးဖြစ်နိုင်ပါလိမ့်မယ်ခင်ဗျာ
။ပြည်တွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုကတော့သောရရှင်တို့ရဲ့ပေးစာတွေကိုပြန်ကြားပေးနေတဲ့မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကိုနားဆင်ကြပါရှင
်။ဘေးနဲ့ကင်းရှင်းပြီးတော့မင်္ဂလာရှိနေဖြစ်ပါစေသောရရှင်များရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေဗီဒီယို Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးကြပါလိမ့်ရှင်။အခုရင်အောင် Facebook စာမျက်နှာ comment နေရာမှာမှတ်ချက်တို့လေးရေးပြီးတော့ဆူတောင်းပေးလာတဲ့သောရရှင်ရဲ့မှတ်ချက်လေးကိုပြောပြပေးကြပါလိမ့်။မိုးကြော်ဆိုတဲ့သောရရှင်မှာပြည်သူတွေအတွက်အရန်ဝမ်းနည်းနေမိပါတယ်။ကျမ်းမာကြပါစေ။နှစ်သစ်မှာအားလုံးကျန်းမာလို့လူရာဆန္ဒများပြေဝကြပါစေဆိုပြီးတော့မိုးကြော်ဆိုတဲ့သောရရှင်ဆုတောင်းပေးလာပါတယ်အားလုံးရေရဆုနဲ့ပြေပါရစေရှင်ခီးသွွားလူလင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ view ရေတဲ့နှစ်သစ်မှာ view ရေဝိုင်းတော်သူဝိုင်းတော်သားရေအားလုံးနေကောင်းကျန်းမာခြင်းရှိကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ဗျာကျွန်တော်က view BBC RFA ပေးတဲ့တူပါအင်တာနက်လိုင်းမကောင်းတဲ့နေရာမှာရေဒီယိုတက်ကသတင်းလေးနားထောင်လိုက်ရတော့အားစိတ်တစ်ခွက်တောက်ရတယ်လို့ခံစားမိပါတယ်တဲ့ကျွန်တော်ကဟိုးရင်လူဟောင်းတွေရှိတဲ့အချိန်တွေကစပြီးတော့ရေဒီယိုထုတ်လွှင့်ချက်တွေကိုနားထောင်ခဲ့တာပါတနေ့တစ်ချိန်မှာရေဒီယိုကိုနားမထောင်ရရင်ပြစ်မှုတစ်ခုကျူးလွန်ထားတယ်လို့ခံစားရပါတယ်တဲ့ ခီးသွားလူလင်ဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်။ဒီမှာမေးခွန်းမေးလာတဲ့တော်ရရှင်တယောက်ရဲ့စာလေးကိုလည်းဖော်ပြပေးကြပါမယ်။မိုးအင်ဂျယ်ဆိုတဲ့တော်ရရှင်မှာ VOA ခင်ဗျာကျွန်တော် VOA ကိုအာနာမသိငင်ကနားထောင်ဖို့စိတ်တောင်မကူးခဲ့ဘူးပါဘူး။အာနာသိပြီးနောက်ပိုင်းတော့မှ VOA ကိုအငမ်းမရနားထောင်နေတဲ့ဂျန်စီတယောက်ပါ။အခုလိုနားထောင်နေရင်ကကျွန်တော်သိချင်နေမိတာက VOA ရဲ့ဖြစ်တယ်မှုသမိုင်းကိုပါ။ဒါကြောင့်မလို့အပန်းမကြည့်ရင် VOA ရဲ့တမိုင်းချောင်းလေးကိုပြန်ပြောင်းပြောပြပေးပါရစေ။ကျွန်တော် VOA ရဲ့ big fan တယောက်ပါလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျွန်မဒီတော်ရရှင် Messenger ကရေးလာတာမလို့ Messenger သူ့ရဲ့စာထဲမှာလည်းကျွန်မပြန်ပြီးတော့ link လေးကိုလည်းထည့်ပေးလိုက်ပါရစေ။ကျွန်တော် VOA American Fan ရဲ့ဒီစာပြောဖြစ်တည်တမိုင်းလေးကိုလည်းထည့်ပေးလိုက်ပါရစေနော်။တခြားသိစီနေမဲ့တော်ရရှင်တွေအတွက်လည်းခက်တူတူအကျဉ်းချက်ပြီးတော့ဒီလေလိုင်းပေါ်ကနေပြန်ကြားပေးကြပါလိမ့်။ကျွန်တော်တို့ VOA American သတင်းဌာနကသတင်းလွတ်လပ်ခွင့်မရှိတဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ချုပ်ချယ်ခံရတဲ့ကမ္ဘာနေရာဒေတာများကပြည်သူတွေစီကိုဘာသာစကားပေါင်း45မျိုးကျော်နဲ့မီဒီယာလိုင်းပေါင်းစုံကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ကို1942ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။နောက်ပြီးတော့ Voice of America VOA American သံဆိုတာ American ပြည်သူတွေရဲ့အခွန်အရေးနဲ့ထောက်ပံ့ထူထောင်တာတွေ US Agency for Global Media ကမ္ဘာလုံးဆိုင်ရာ American Media Agency အဖွဲ့ကြီးရဲ့အစိပ်ပိုင်းလည်းဖြစ်ပါတယ်ရှင်။အသေးစိတ်သိချင်တဲ့ဆိုတော့ bambis.voanews.com ကျွန်တော် VOA မြန်မာဝိုင်း web စာမျက်နှာပေါ်မှာဖတ်ရှုလို့ရနိုင်ပါတယ်နော်။နောက်ထပ်သောရရှင်တယောက်ကတော့စာတူတူလေးရေးပြီးမေးလာတာပါ။ VOA မြန်မာညချမ်း9:00ကနေ10:00အထိသတင်းကျင်းကြားတဲ့နေရာမှာလက်ကလေးတွေနဲ့ညွှန်ပြနေတာပါပါလေတဲ့။ဟုတ်ကဲ့ပါ။ဒီသောရရှင်ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်ကိုရုပ်မြင်သံကြားနဲ့လည်းပြသတဲ့အစီအစဉ်ညပိုင်း9:00ကနေ10:00ရေဒီယိုအစီအစဉ်ကိုကြည့်ပြီးမေးတာဖြစ်ပါလေ။ဒါဟုတ်ကဲ့ဒီမှာပထမဦးဆုံးဖြေကြားချင်တာကမနေ့ပိုင်းအစီအစဉ်နောက်ပြီးည9:00ကနေ10:00အစီအစဉ်တွေကရေဒီယိုအစီအစဉ်တွေဖြစ်ပါတယ်နော်။ကျမတို့ကတော့ Radio on Television ရေဒီယိုအစီအစဉ်ကိုရုပ်မြင်သံကြားပေါ်မှာပူရဲပြသခြင်းလို့ခေါ်ပါတယ်။ရေဒီယိုအစီအစဉ်ဖြစ်တဲ့အတွက်ရုပ်မြင်သံကြားနဲ့လည်းရိုက်ကူးမှုကတော့ခွာပါတယ်။ရေဒီယိုအတန်လွင့်ခန်းထဲမှာကင်မရာတွေထားထားပြီးတော့ရေဒီယိုအတန်လွင့်ပုံတွေကိုကြည့်နေကြရတာဖြစ်ပါတယ်။ဒါကြောင့်မလို့ကျမတို့ရေဒီယိုမှာအစီအစဉ်တင်ဆက်သူနောက်ပြီးတော့သတင်းဖတ်ကြားသူပြီးတော့တနေ့တာအတွက်သတင်းဆောင်မတွေကြိုတင်ပြီးတော့အတန်သွင်းထားတဲ့အပတ်စဉ်ကဏ္ဍတွေရှိပါတယ်။ဒီတော့ရေဒီယိုထုတ်လွှင့်မှုသဘောအဖြစ်ကျမတို့ကကိုဖတ်တဲ့အလှည့်ပြီးသွားရင်ဘယ်သူစီသွားရမလဲဆိုတာအစီအစဉ်စာရွက်ထဲရအတိုင်းရှိထားပြီးသားဖြစ်ပေမဲ့လည်းတယောက်နဲ့တယောက်အမားကင်အောင်လို့လက်ကလေးတွေနဲ့ပြသရပါတယ်။ကိုစီရပြီးသွားရင်သူစီကိုသွားမလားဒါမှမဟုတ်လေဒီကြိုသွင်းထားတဲ့တခုကိုလွှင့်မလားဆိုတာမျိုးပါဥမာဆိုရင်အစီအစဉ်တင်ဆက်သူကသတင်းတွေပြောပြပေးပါဆိုရင်သတင်းဖတ်တဲ့သူစီကိုလက်ညွှန်ပြပါလေအခါမှာသတင်းဖတ်တဲ့သူကသတင်းတွေဖတ်ကြားရတာဖြစ်ပါလေဒါမှမဟုတ်အတန်သွင်းထားပြီးသားသတင်းဆောင်မကိုထုတ်လွှင့်မယ်ဆိုရင်အပြင်ကအင်ဂျင်နီယာကဖွင့်ပေးရတာမလို့သူစီကိုလည်းညွှန်ပြရပါလေအဲ့ဒီသဘောပါဒါမျိုးကအခုမှမဟုတ်ပါဘူးရှင်ကျမတို့ရေဒီယိုလွှင့်တဲ့တခြားလုံးအဲ့လိုမျိုးအချက်ပြရတဲ့စနစ်ရှိပါတယ်အခုတော့မှဒီရေဒီယိုထုတ်လွှင့်နေတာကိုတော်ရရှင်တွေလည်းရုပ်မြင်သံကြားကနေပြသပေးနေတာမလို့တော်ရရှင်တွေမြင်ကြားရတာဖြစ်ပါတယ်အခုတော်ရရှင်ရဲ့မိကွန်းကလည်းသူတယောက်ထဲမှမဟုတ်ပါဘူးသူများတွေလည်းတော်တော်လေးမင်းနေကြတာမလို့တခါတည်းပဲပြည့်ပြည့်စုံစုံပြန်ပြီးတော့ဖြေကြားပေးလိုက်ပါတယ်နော်ဗီဒီယိုအစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခုဆက်ပြောတော့တဲ့တော်ရရှင်တယောက်ရဲ့စာကိုလည်းပြန်ချပေးကြပါလေသူကကျမတို့ထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍနာမည်တစ်ခုနဲ့ပတ်သက်ပြီးတော့သူသိချင်တာကိုမေးလာတာဖြစ်ပါလေ
လွန်ခဲ့တဲ့တစ်လကျော်နှစ်လလောက်က VOA website ကနေပြီး email နဲ့မေးခဲ့ဘူးပါလေမှမရရဥတင်မောင်တန်းရဲ့အတန်ကို VOA ကနေပြန်ချလာရလို့နှုတ်ခွန်းဆက်စကားဆူလိုက်ပါသေးတယ်ကျွန်တော်မေးခဲ့တာကိုလေလိုင်းပေါ်ကနေပြန်ဖြေခဲ့သလားဆိုတာမသိလိုက်ပါဘူးemin နဲ့ reply လုပ်ပေးဖို့ကိုလည်းမြတ်တာရခံခဲ့တာပါမိရတဲ့အကြောင်းရင်းကတော့ကြာသာပတင်းနေ့ညပိုင်းမှာထုတ်လွှင့်နေတဲ့တိုင်းရင်သတင်းအစီအစဉ်ပါပဲ VOA ကလွှင့်နေတာကြာပြီဖြစ်ပေမဲ့နားထဲမှာအခုထိမသေးခွဲတာကတော့အဲ့ဒီအစီအစဉ်ကိုပူးပေါင်းတင်ဆက်နေတဲ့အဖွဲ့အစည်းနာမည်ပါ VNN Windor သားလို့လို့ VNN Windor သားလို့လို့ကြားနေရတာပါတခါတရံ Viber လို့လို့ Fiber လို့လို့လည်းကြားရပြန်ပါတယ်ကိုစည်းတဲ့မြင်အထီးလားအမလားမသိဘူးဖြစ်နေလို့ရင်ခံနေတာကြပါပြီဘိုးလိုနာမည်လားတိုင်းရင်းသားနာမည်လားဘာလားပေါ့ဗျာတိတိကျကျသိချင်လို့စာရေးပြီးအကြောင်းပြန်ပေးပါ လေလိုင်းကနေဆိုရင်ထပ်ပြီးအချားမားနေမှာဆိုလိုပါပင်နိုင်ဆောင်မရှင်ဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့အတန်ကိုမကြားရတာတော့အတော်လေးစိတ်မသက်သာရပါဘူးသူ့ရဲ့သုံးသက်ချက်တွေကလက်တွေ့ကြပြီးကိုယ့်သဘောထားတွေနဲ့90ရာခိုင်နှုန်းလောက်တိုက်ဆိုင်မှုရှိနေလို့ပါဦးတင်မောင်တန်းလဲဘေးမတည်ရမခပဲပြန်ရောက်လာတဲ့အတွက်ဝမ်းသာမိပါကြောင်းစကားပါပေးစီလိုပါတယ် VOA ဝိုင်းတော်သားများကိုလည်းကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်မေးထားတာ VNN ဝိုင်းတော်သားလို့လို့ VNN ဝိုင်းတော်သားလို့လို့ဆိုလို့အမှန်တကယ်တော့ BNI ဖြစ်ပါတယ် BNI အရှိကတော့ Burma News International ဖြစ်ပါတယ်နောက်ပြီးတော့တစ်ခါတလေ Fever လို့လို့ Beaver လို့လို့ကြားရပြန်ပါတယ်ဟုတ်ကဲ့အဲ့ဒီတိုင်းရင်းသတင်းလွှာတင်ဆက်ပေးနေတာ FEVR Free Ethnic Voice Radio လွတ်လပ်သောတိုင်းသားအသံရေဒီယိုကဖြစ်ပါတယ်ရှင်ဒါကြောင့်မလို့ Fever ဆိုပြီးတော့ပြောနေကြတာပါတည်ကျင်လာလေတရားလို့ခြေနဲ့မယ်ထင်ပါရဲ့နော်ဒီတော်ရရှင်ပြောသလိုမျိုးတိတိကျကျတည်ကျင်လို့စာရေးပြီးအကြောင်းပြမှာတဲ့လေလိုင်းကဆိုရင်ထပ်ပြီးတော့အကြာမှားနေမှာဆိုလိုပါတဲ့ဟုတ်ကဲ့စာရေးပြီးတော့လည်းအကြောင်းပြန်လိုက်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အခုချိန်ကနှစ်သစ်အစာဝိုင်းပဲရှိနေရမလို့ဒီတစ်နှစ်လုံးအရင်နှစ်ကထက်ပိုကောင်းမွန်သားရငင်းငင်းတဲ့အခြေအနေမျိုးကိုပိုင်ဆိုင်နိုင်ပါစေလို့ထပ်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရချင်ပါတယ်နော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ video ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေချင
်။မြမပြေကပေးစာသတင်းဖတ်ရှင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့မညိုညိုလွင်ရဲ့သတင်းတွေတဲ့ကသုတအဖတ်ရှင်ခဏကိုတင်ပြပေးပါမယ်။ဒီသတင်းပတ်မှာတော့ ICJ နိုင်ငံတကာတရားရုံးနဲ့ ICC နိုင်ငံတကာရာဇဝတ်မှုခုံရုံးတို့ဘယ်လိုမတူကွဲပြားမှုတွေရှိသလဲဆိုတာကိုပြောပြပေးထားပါတယ်ရှင
်ကမ္ဘာပေါ်မှာပြည်ရင်းပဋိပက္ခတွေပဲဖြစ်ဖြစ်နိုင်ငံအချင်းချင်းတွေကြားပဋိပက္ခတွေပဲဖြစ်ဖြစ်အဆုံးသတ်နိုင်ပုံနဲ့တရားဥပဒေအရမှန်ကန်တဲ့ဆုံးဖြတ်မှုတွေရှိလာဖို့အတွက်နိုင်ငံတကာတရားရုံးတွေကိုအသုံးချလာကြပါတယ်။နိုင်ငံတကာတရားရုံးတွေအကြောင်းပြောတဲ့အခါ ICJ လို့အတူကောက်ပြောဆိုကြတဲ့ International Court of Justice နိုင်ငံတကာတရားရုံးဆိုတာနဲ့ ICC International Criminal Court နိုင်ငံတကာရာဇဝတ်မှုခုံရုံးဆိုတာကိုသတင်းတွေထဲမှာတွေ့ချရမှာပါ။အဲ့ဒီ ICJ နဲ့ ICC နှစ်ခုစလုံးကတော့နိုင်ငံတကာတရားရေးဆိုင်ရာဆောင်ရွက်ချက်တွေကိုလှုံ့ဆော်ကြတာပါ။ဒါပေမဲ့ပွဲပြားခြားနားမှုတွေတော့ရှိပါသေးတယ်။
ဒါကြောင့် ICJ နဲ့ ICC ဘလို့ကွာခြားလဲဆိုတာကိုကြည့်မယ်ဆိုရင် ICJ နိုင်ငံတကာတရားရုံးဆိုတာကကုလသမဂ္ဂရဲ့တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပြီး ICC နိုင်ငံတကာရာဇဝတ်မှုခုံရုံးကတော့နိုင်ငံတကာအစိုးရတွေနဲ့ပတ်သက်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ICC ဟာလိုအပ်လာတဲ့အခါအစိုးရတစ်ခုခုကအကူအညီတောင်းလို့ပဲဖြစ်ဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီကစုံစမ်းစစ်ဆေးဖို့ပြောဆိုတင်ပြလာလို့ပဲဖြစ်ဖြစ်အမှုတွေကိုစစ်ဆေးရတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ် ICJ ကိုကုလသမဂ္ဂရဲ့ဗရင်ရှင်အရ1945ခုနှစ်ဇွန်လမှစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှလုပ်ငန်းတွေကိုစတင်အကောင်အထည်ဖော်လှုပ်ဆောင်ပါတယ် ICC ကတော့1998ခုနှစ်မှာနိုင်ငံပေါင်း160ကကိုလေရင်းနှိမ့်နိုင်ဆွေးနွေးကြပြီး Rome Statute ရောမစာချုပ်ကိုသဘောတူခဲ့ကြပြီး ICC ကိုတည်ထောင်ခဲ့တာပါ ICJ ရုံးချုပ်ရော ICC ရုံးချုပ်ရောနှစ်ခုစလုံးက Netherlands နိုင်ငံ The Hague မြို့မှာရှိပါတယ် ICJ နိုင်ငံတကာတရားရုံးအနေနဲ့နိုင်ငံတွေအကြားနေနေဆိုင်ရာအငင်းပွားမှုနဲ့ပဋိပက္ခဖြစ်မှုရေပိုင်တဲ့အငင်းပွားမှုကုံသွဲရေးဆိုင်ရာအငင်းပွားမှုတွေနဲ့သဘာဝအငင်းမြင့်ဆိုင်ရာအငင်းပွားမှုတွေအပေါ်ကင်တွယ်ဖြစ်ရှင်းရပြီးICC နိုင်ငံတကာရာဇဝတ်ခုံရုံးကတော့လူမျိုးရုံးတပ်ဖြတ်မှုတွေလူသားဖြစ်တည်မှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေအချုပ်ချာအာဏာရှိတဲ့နိုင်ငံတစ်ခုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစတဲ့ရာဇဝတ်မှုဆိုင်ရာကျူးလွန်မှုတွေကိုစစ်ဆေးကင်တွယ်တရားစီရင်ရတာဖြစ်ပါတယ်ICJ အနေနဲ့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်မှာပဲတရားရေးဆိုင်ရာကြားနာစစ်ဆေးမှုတွေပြုလုပ်ပြီး ICC ကတော့ ICC ရဲ့တရားစီရင်မှုဆိုင်ရာသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီပြီးဆိုရင်ဘယ်နိုင်ငံကိုမဆိုစုံစမ်းစစ်ဆေးတရားစီရင်မှုတွေပြုလုပ်နိုင်ပါတယ်တရားရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုတော့ ICJ က ICJ ဥပဒေပြဋ္ဌာန်းချက်အတိုင်းလိုက်နာဆောင်ရွက်ပြီး ICC ကတော့ Rome Statute ရောမဥပဒေပြဋ္ဌာန်းချက်စာချုပ်အတိုင်းလိုက်နာကျင့်သုံးပါတယ်။တင်ပြလာတဲ့အမှုတွေကိုစုံစမ်းစစ်ဆေးဖို့အတွက် ICJ မှာတရားသူကြီး15ဦးရှိပြီး ICC မှာတော့တရားရေးဆိုင်ရာရှင်နေ18ဦးရှိပါတယ်။ICJ ရဲ့တရားသူကြီးတွေကိုကုလသမဂ္ဂထရီညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးပြီး ICC ရဲ့တရားရေးဆိုင်ရာရှင်နေတွေကိုတော့ ICC အဖွဲ့ဝင်နိုင်ငံတွေကရွေးချယ်ပေးပါတယ်။တာဝန်ဆောင်ရမယ့်တက်တန်းတွေကတော့နှစ်ခုစလုံး9နှစ်စီရှိကြတာပါ။ ICJ ကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်ပါတယ်။ ICC မှာတော့လောလောဆယ်အဖွဲ့ဝင်နိုင်ငံပေါင်း123နိုင်ငံရှိပါတယ်။အာဆီယံနိုင်ငံတွေထဲမှာကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံဟာICC ရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပေမဲ့2019ခုနှစ်မှာဖိလစ်ပိုင်နိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်ကနှုတ်ထွက်ခဲ့ပါတယ်။မြန်မာနိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်ပါဘူး။ ICJ နဲ့ ICC မှာမတူညီမှုတွေရှိပေမဲ့တူညီတဲ့အချက်တွေကတော့နိုင်ငံတကာမှာဥပဒေမဲ့အနိုင်ကျင့်ရက်စက်မှုတွေမရှိဘဲလူသားတိုင်းဟာတရားဥပဒေစိုးမိုးမှုအောက်မှာငြိမ်ငြိမ်းချမ်းချမ်းလူအခွင့်အရေးပြည့်ပြည့်ဝဝနဲ့နေထိုင်သွားနိုင်ကြဖို့ပဲဖြစ်ပါလိမ့်ရှင်။
မညညလွင်ရဲ့သတင်းတွေတဲ့ကသုတအစီအစဉ်ဖြစ်ပါတယ်ရှင်အခုတော့ထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍကိုတင်ပြပေးမှာဖြစ်ပါတယ်ကိုငင်းချင်းနဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင
်ပြည်သူနိုင်ငံကအသက်84နှစ်အရွယ်မြို့သားတူဟာအတလန်တစ်သမုဒ္ဒရာကိုကနူးလေတစီးနဲ့ဖြတ်သန်းမှုကြိုးစားနေပါတယ်ဂျွန်ဂျက်ဆာဗာဟာပေါ်တူဂီနိုင်ငံဆီစကတ်မြို့ကနေသူခီးစဉ်ကိုဇန်နဝါရီလ1ရက်နေ့မှာစတင်လိုက်တာဖြစ်ပြီးကာရီဘီယံကျွန်းစုတွေစီကိုရက်90ကျော်မှရောက်ဖို့လည်းရည်မှန်းထားပါတယ်။ဆာဗာဟာအဲ့ဒီလိုရောက်ဖို့အတွက်ဒီနေ့ကို7နာရီကနေ10နာရီအထိလှော်ခတ်မှာဖြစ်ပါတယ်။သူဟာ2019ခုနှစ်တုန်းကလည်းဆယ်ပေလောက်ကျဲတဲ့စီပိုင်းနဲ့အတလန်တစ်သမုဒ္ဒရာထဲမှာအောင်းအောင်းမြင်မြင်မျောခဲ့ပူတဲ့သူဖြစ်ပါတယ်။စစ်မှုထမ်းဟောင်းတစ်ယောက်လည်းဖြစ်တဲ့ဆာဗာဟာThe Adrosius လို့နာမည်ပေးထားတဲ့အရှေ26ပေကျော်အလေးချိန်တန်းလောက်လေးတဲ့လေမော်ယောင်တောက်တောက်ကနူးလေနဲ့သမုဒ္ဒရာကိုကူးဖြတ်မှာပါ။အစားအသောက်ပေါင်း660ကျော်တည်ဆောင်သွားပြီးတော့သူ့မွေးနေ့ဖြစ်တဲ့ဇန်နဝါရီလ14ရက်နေ့မှာတောက်ဖို့အတွက်ရှမ်ပိန်ဒဗလင်းကိုလည်းယူဆောင်သွားပါရဲ့ရှင
်။ဂျာမနီနိုင်ငံကအသင်းအဖွဲ့စီလုံးရေးအတွက်လေးချင်းတင်ကြားပေးသူတယောက်ဟာကိုဗစ် -19 ကာကွယ်ဆေးထိုးကြဖို့လှုံ့ဆော်တဲ့အနေနဲ့တိုးရီကိုတုံးပြီးတော့မြေကြီးပေါ်မှာဆေးထိုးအပ်ပုံစံပုံဖော်ခဲ့ပါတယ်။ Hesper Azor ဟာတိုးအကောင်ပေါင်း900နဲ့ဆိတ်တချို့ကိုတုံးပြီးတော့ပေ330လောက်ရှိတဲ့ဆေးထိုးအပ်ကြီးကိုပုံဖော်ခဲ့တာပါ။တိုးရီဆိတ်တွေနေရာတကျရက်ဖို့အတွက်လဲပါမုတ်အစတွေကိုမြေပေါ်မှာချထားခဲ့ပါတယ်။တိုးရီဟာလူတွေရဲ့သဘောထားပျော့ပြောင်းလာအောင်အားပေးပြီးတော့ကိုဗစ်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းတဲ့ သူ့ရဲ့သတင်းစကားကိုလူတွေရမယ်လို့မျှော်လင့်တဲ့အကြောင်းသူတွေကိုတုံးပြီးကုမ္ပဏီအသင်းအဖွဲ့တွေကိုလေ့ကျင့်ပေးသူအက်ဇောကပြောပါရယ်။တိတ်ပန်နီးကြအကျိုးအကြောင်းစီလျော်တဲ့တိုက်တွန်းချက်တွေအစားအခုလိုစိတ်ခံစားချက်ကိုဦးစားပေးတဲ့တိုက်တွန်းမှုတွေဟာလူတွေရဲ့အသိစိတ်စီကိုရောက်နိုင်မယ်လို့မျှော်လင့်ကြောင်းအက်ဇောကပြောပါရယ်။ဂျာမနီနိုင်ငံမှာဆေးနှလုံးထိုးထားသူ81ရာခိုင်နှုန်းကျော်နဲ့ဆေးသုံးလုံးထိုးထားသူ40ရာခိုင်နှုန်းလောက်ရှိပြီးတော့တခြားအနောက်ဥရောပနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ကိုဗစ်ကာဝယ်ဆေးထိုးထားတဲ့နှုန်းနည်းနေသေးပြီးအပြင်းထန်ဆန့်ကျင်သူတွေထက်ဆေးထိုးရမလားမထိုးရဘူးလားဆိုတာမသေးကြတဲ့သူတွေများနေတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်လို့ဥရောပယောဂကာကွယ်ထိန်းချုပ်ရေးစင်တာကအချက်အလက်တွေကပြနေပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကစစ်စစ်ကူးမှမွေးတဲ့အမွာကလေးနှစ်ယောက်ကတော့15မိနစ်ပဲချာပြီးမွေးပေမဲ့မွေးတဲ့နှစ်တွေကွာခြားသွားပါတယ်။အိုင်လင်းနဲ့အဖရက်ဒိုထရူဂျီလိုလိုနာမည်ပေးထားတဲ့ဒီအမွာမောင်နှမနှစ်ယောက်ဟာတယောက်ကနှစ်မကူးခင်17နာရီ55မိနစ်မှာမွေးပြီးနောက်တယောက်က2022နှစ်တစ်ကိုကူးပြီးတော့မှမွေးတဲ့အတွက်မွေးတဲ့နှစ်မတူပဲဖြစ်သွားတာပါအသက်28နှစ်အရွယ်မိခင်ဖြစ်သူမာဒရီဂယ်ကမွေးဖွားခဲ့တာဖြစ်ပြီးသက်မှတ်မွေးရက်ထက်နှစ်ပတ်စောပြီးမွေးခဲ့တာလည်းဖြစ်ပါတယ်အလေးချိန်6ပေါင်တအောင်စရှိတဲ့အကိုဖြစ်သူအဖရက်ဒိုကအရင်မွေးလာခဲ့တာဖြစ်ပြီးတော့အလေးချိန်9ပေါင်14အောင်စာရှိတဲ့မြမဖြစ်သူအိုင်လင်းကနောက်မှမွေးတာပါ Robert နဲ့ Madrigal ဇနီးမောင်နဲ့အတွက်ဒီအမွာလေးတွေဟာ4ယောက်နဲ့5ယောက်မြောက်ကလေးတွေဖြစ်ပါတယ်သူတို့နှစ်ဦးရဲ့မွေးနေ့တွေကိုတည့်ရက်ထဲမှာပဲအတူတူကျင်းပမှာဖြစ်ပြီးအသက်ကြီးလာရင်တော့မွေးနေ့ဘာလို့ကွာသွားတာလဲဆိုတာရှင်းပြမယ်အကြောင်းအမေဖြစ်သူကပြောပါတယ် Nativity ဆေးဌာနရဲ့အချက်လက်တွေအရအမေရိကန်ပြည်တော်စုမှာတစ်နှစ်ကိုအမွာ 3,200 လောက်မွေးဖွားကြပြီးအမွာနှစ်ယောက်မွေးနေမတူတာမျိုးကတော့ရှားပါတယ်လို့ပြောပါတယ်အခုလိုမွေးနေမတူတာမျိုးကတော့အချိန်နှစ်သန်းမှမှတစ်ချိန်ဖြစ်နိုင်တဲ့အထိရှားပါတာမျိုးဖြစ်တယ်လို့မွေးဖွားပြီးတဲ့စီယုံကခန့်မှန်းထားပါတယ်ရှင
်ကိုငင်းချန်စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOE ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးပါမယ်
ယူကရိန်းနဲ့ဆက်မှာရုရှားကတန်ရအလုံးရင်းနဲ့ချထားတာနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့အနောက်နိုင်ငံတွေဘက်ကလုံခြုံရေးဆိုင်ရာအာမခံမှုတွေပေးဖို့တောင်းဆိုနေတဲ့ရုရှားနဲ့အမေရိကန်တို့ရဲ့ဆွေးနွေးပွဲကိုတနင်္လာနေ့ဂျန်နဗာမှာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမတိုင်ခင်တနင်္လာနေ့ကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်တာဝန်ရှိသူတွေဘက်ကမျှော်လင့်ချက်တိတ်မထားကြဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပြည်ကရန်ဂျာဒုက္ခသည်စခန်းမှာတနင်္လာနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်ဒုက္ခတဲ့9000ကျော်နေရာဆုံးရှုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။မိဟာဒုက္ခတဲ့စခန်းအမှတ်16မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးဝါးတိုင်ထူပြီးတာပေါ်လင်းမိုးထားတဲ့နေအိမ်အလုံးပေါင်း1200လောက်မိလောင်ကျွမ်းခဲ့ရတယ်လို့ဒုက္ခတဲ့စခန်းလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ညနေ 4:40 လောက်မှာစပြီးတော့လောင်တဲ့မိကိုညနေ 6:00 ခွဲလောက်မှာငိမ့်တက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။မြို့မြို့ကတိုက်ခန်းထွဲအဆောက်အဦကြီးတစ်ခုကိုတနင်္လာနေ့ကမီးလောင်ကျွမ်းခဲ့တဲ့အတွက်လူ19ဦးသေဆုံးပြီးအဲ့ဒီထဲမှာကလေးငယ်9ဦးပါဝင်တယ်လို့မိသားဌာနကပြောပါတယ်။မကြာသေးခင်ကဖြစ်ပွားခဲ့တဲ့မီးလောင်ကျွမ်းမှုတွေထဲမှာအဆိုးဆုံးတစ်ခုဖြစ်နေမိသားဌာနကသတ်မှတ်ထားတာပါ။မြို့တိုက်ခန်းကြောင့်မိကြောင့်လူ60ကျော်ဒဏ်ရာရပြီး73ယောက်ကတော့ဆေးရုံမှာအရေးပေါ်အခြေအနေနဲ့ကုသနေရတာဖြစ်ပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ပြပြပေးကြတာဖြစ်ပါတယ်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမှတ်ရင်ကျင်းနိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ခန်းနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ19.25/32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပ
ါ This program has come to you from the Voice of America, Washington.